အိန္ဒိယနိုင်ငံမှာ COVID virus မျိုးကွဲအသစ် BA.2.75 ကိုတွေ့ရှိပြီးမြန်မြန်ဆန်ဆန်ပြန့်နှံ့နိုင်တဲ့အတွက်သိပ္ပံပညာရှင်တွေစိုးရိမ်နေကြပါတယ်။ဒီမျိုးကွဲဟာအရင်တုန်းက COVID ကူးစက်လို့ဖြစ်စေ၊ကာကွယ်ဆေးထိုးလို့ဖြစ်စေ၊ကိုယ်ခံအားရရှိနေပေမဲ့ကူးစက်နိုင်ပါတယ်။တကမ္ဘာလုံးမှာအခုပြန့်နှံ့နေတဲ့ BA.5 တဲ့ပို့ပြီးရောဂါလက္ခဏာတွေကပြင်းထန်စေမလားဆိုတာကတော့မရှင်းလည်လားသိပါဘူး။ဒီမျိုးကွဲပိုးကိုအိန္ဒိယနိုင်ငံရဲ့ပြည်내အတော်များများမှာတွေ့နေရပြီလို့ New Delhi အစီခြေဆိုင် Council of Scientific and Industrial Research ကသိပ္ပံပညာရှင် Lipi Tukrai ကပြောပါတယ်။အမေရိကပါဝင်တခြားစံနိုင်ငံမှာလည်းစတင်တွေ့ရှိနေပြီဖြစ်ပါတယ်။အထူးသဖြင့်အိန္ဒိယမှာကူးစက်ပိုးက Exponential Growth လို့ပြောတဲ့ထပ်ကိန်းပုံစံနည်းနဲ့ကူးစက်ပိုးမျိုးဖြစ်တယ်လို့အမေရိကနိုင်ငံ Minnesota ပြည်내 Mayo Clinic က Virus Beta ပညာရှင် Matthew Binnicker ကပြောပါတယ်။ပညာရှင်တွေစိုးရိမ်နေကြတဲ့နောက်ကြောင့်တခုကတော့ဒီ virus မျိုးကွဲဟာပဋိဇီဝဆေးတွေမတိုးမှာကိုဖြစ်ပါတယ်ဘလို့ပဲရှိစေ covid ကာကွယ်ဆေးကိုထတ်ချော့ထိုးတာဟာအခုချိန်ထိတော့အကောင်းဆုံးကာကွယ်တာပဲဖြစ်ပါတယ်လို့ပညာရှင်ဘီနီကာကပြောပါတယ်ကာကွယ်ဆေးထိုးထားသူတွေကိုလည်းမျိုးကွဲအစ်စ်တွေကကူးစက်ပေးမဲ့ဆေးရုံတရနှုန်းနဲ့တင်နှုန်းတွေကတော့တိတိတသားကျဆင်းသွားတာကိုတွေ့ရတယ်လို့သူကပြောပါတယ်